တော်ရရှိမှခင်ဗျာတင်ပြတော်တမချန်းစီစဉ်မှာခရိယတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဖိလိမုံဩဝါဒစာကိုလေ့လာပြီးစီးခဲ့ပြီးဖြစ်တဲ့အတိုင်းဆက်လက်ပြီးတော့ခရိယတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်ကျမ်းကိုလေ့လာသွားမှာဖြစ်ပါတယ်ခရိယတမချန်းထဲမှာပါရှိတဲ့အနာဂတ်ကျမ်းတွေတဲကအနာဂတ်ရေးဖော်ပြထားချက်တွေထဲမှာတက္ကနာချင်းပြည့်ဝသွားတာတွေရှိသလိုနောက်ကာလမှာအကျွမ်းမဲ့ပြည့်စုံသွားရတာတွေအခုမျက်မှောက်ကျွန်တော်တို့ခေတ်ကာလအထိဖြည့်စည်ပြည့်စုံစေဖြစ်နေတာတွေကျွန်တော်တို့လက်လန်းလို့မမိနိုင်တဲ့တနေ့နေ့တစ်ချိန်ချင်းတစ်ချိန်တစ်ခါကြမှပြည့်စုံကြရမယ်ကြိုတင်ပြရိတ်ပြုချက်တွေဖြစ်နေရှိနေကြပါတယ်ဒီကနေ့တင်သိရတော့တမချန်းအစီအစဉ်မှာဆက်လက်လေ့လာမှာဖြစ်တဲ့ဒံယေလအနာဂတ်ကျမ်းထဲမှာပါရှိတဲ့ကြိုတင်ပြရိတ်ပြုချက်တွေကတော့လွန်ခဲ့တဲ့အတိတ်ကာလဒံယေလခေတ်ရဲ့နောက်ပိုင်းကာလမှာပဲတခဲနဲ့ပြည့်စုံသွားခဲ့ကြပြီဖြစ်ပါတယ်ပြေဆုံးသွားခဲ့ပြီဖြစ်တဲ့ဒံယေလအနာဂတ်ကျမ်းကိုမလေ့လာမီဒံယေလအနာဂတ်ကျမ်းလေ့လာမှုဏ္ဍန်ပိုင်းအဖြစ်နဲ့ဒီကနေ့တင်ပြတော်တမချန်းစီစဉ်မှာဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြมาဖြစ်ပါတယ
်ဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူသောကျေးဇူးရှင်အဖမြတ်စွာဘုရားသခင်ကရောရှင်ဤပို့ဆောင်တော်မူသောကျေးဇူးတော်အဖြစ်ဓမ္မသစ်ကျမ်းများကိုလေ့လာပြီးသည့်နောက်ယခုအချိန်တွင်ဓမ္မဟောင်းကျမ်းများတင်မှဒံယေလအနာဂတ်ကိုကျွန်တော်တို့ဆက်လက်လေ့လာသွားကြရမည်ဖြစ်ပါ၏။အိုဖာမစွာဘုရားသခင်ဤဒံယေလနဂတိကျမ်းကြီးသည်နှုတ်ကပတ်တော်တွင်ကိုရောဤဗျာဒိတ်တော်များကိုလောကနိုင်ငံရေးသမိုင်းများနှင့်ဆက်ဆက်၍ဖော်ပြပေးသွားမည်ကျမ်း။နှဆိုင်သောအတိတ်ပင်များကိုဆောင်ယူလျက်ရှိသောကျမ်းကြီးဖြစ်ုံမျှမကဗျာဒိတ်ကျမ်းကဲ့သို့သောအနာဂတ်ကျမ်းကြီးများအပါအဝင်အခြားသောကျမ်းပေါင်းမြောက်များစွာတို့ကိုကျွန်တော်တို့ပုံမူနားလည်စွာလက်ခံနိုင်ရေးလေးနဲ့စွာသိကျွမ်းနိုင်ရေးအတွက်ကိုရရှင်ချထားပေးသောကျမ်းကြီးပင်ဖြစ်ပါ၏တို့ဖြစ်၍ဤကျမ်းကိုပြုစုရသောကျွန်တော်အနေဖြင့်ဘာသာပြန်တင်ဆက်ပေးရတွင်ကိုရရှင်တန်ရှင်းသောဝိညာဉ်တော်လမ်းပြခြင်းကိုအထူးလိုအပ်လျက်ရှိပါ၏ကျမ်းမာခြင်းခွန်အားလည်းလိုအပ်လျက်ရှိပါ၏အိုဖမစွာဘုရားသခင်လုံလောက်သောကာယခွန်အားဝိညာဉ်ခွန်အားအဖျားပြားတို့ကိုကိုရရှင်မဆသနာတော်မူပါဤနည်းအားဖြင့်ဤကျမ်းကြီးတစ်ခုလုံးအပေါ်မှအကောင်းဆုံးရှင်လင်းပြတ်သားစွာဖွင့်ဆိုနိုင်၍တိတိယောက်တင်ဆက်ပေးနိုင်ဖို့ရန်ကောင်းကြီးတွန်းလောင်းတော်မူပါထိုအစီအစဉ်များကိုစီစဉ်၍ပေးရသောယုံအဖွဲ့အဖန်သင်း၍ပေးရသောအဖန်ဖန်းအင်ဂျင်နီယာအဖွဲ့နှင့်တကွအားလုံးသောတင်သိရသောသမာကျန်ဤအဖွဲ့သူအဖွဲ့သားများအားလုံးတို့ကိုကိုရရှင်ကောင်းကြီးမင်္ဂလာပေးတော်မူပါမိမိတို့တဦးစီတို့ဤစိတ်ဆန္ဒများတို့သည်အဖဖျားသခင်ရှိတော်တွင်တန်ရှင်ခြင်းရှိစေဖို့ရန်နှင့်မိမိတို့ဤလုက္ကင်ဆောင်ရွက်လေသမျှတို့သည်အဖအီးဘုံတော်ကိုထွန်းလင်းထင်ရှားစေဖို့သာဖြစ်စေတော်မူပါဤသင်ငန်းစာတို့ကိုနာတော်တဆင်ကြသောသာသမီများအားလုံးတို့ကိုလည်းကိုရရှင်ကောင်းကြီးပြတော်မူ၍ကျမ်းမာရှင်လန်းပျော်ရွှင်ဝမြောက်စွာဖြင့်နာယူရဖို့အခွင့်လေးနဲ့သောအသည့်တရားများကိုရယူခံစားရဖို့အခွင့်များကိုကိုရောကောင်းကြီးပေးချမဆသနာတော်မူပါအိုဖမေစွာဖျားသခင်ကျွန်တော်ကျမတို့သည်လူသားများသာဖြစ်ပါ၏ကိုရရှင်ရှိတော်မှောက်တွင်တန်ရှင်ခြင်းမရှိပါအပြစ်တူစရိုက်မြောင်များစွာတို့နှင့်ယုံကံရှင်သန်ရသောသာသမီများဖြစ်ပါ၏ကျွန်တော်တို့၏အပြစ်များကိုလွတ်တော်မူ၍ကိုရရှင်ဤဘုံတော်နှင့်နာမတော်ကိုထင်ရှားစေဖို့ယံလှုပ်ဆောင်ရသောအလုသည်သည်တို့မှတာဝန်ကိုကျေပြင်ဖို့ကိုရရှင်နှင့်ပုံမူ၍ထိုက်တန်စွာအစေခံနိုင်ဖို့အခွင့်များကိုပေးသနာတော်မူပါမည်အကြောင်းဘာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်မြတ်ကိုအမိပြု၍အလွန်ယုံကြည်လေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖာဖျားအာမင်တင်တိရသောသမာကျမ်းရဲ့မိတ်ဆွေတို့တရှင်အပေါင်းတို့ဒီကနေ့ဒီအချိန်မှာတော့အေယာမအပြောင်းလဲကြီးတစ်ခုအဖြစ်ကျွန်တော်တို့ဟာဓမ္မဟောင်းကျမ်းများကိုဆက်လက်ရောက်ရှိလာပါပြီအဖဖျားသခင်ထံမှလည်းဆူတောင်းပြီးတော့ဆက်ကပ်လို့ပြီးခဲ့ပါပြီအဲ့ဒီလိုအေယာမအပြောင်းလဲမဟာအပြောင်းလဲလို့ပြောယူရလောက်တဲ့ဒီကျမ်းကြီးကတော့တခြားမဟုတ်ပါဘူးကပ္ပသမိုင်းမှာပါအရေးကြီးတဲ့ကျမ်းမယုံကြည်သူဆိုတဲ့ယာဇဝင်ကိုလစ်လပ်လိုက်စားတဲ့လူတွေသမိုင်းပညာရှင်တွေတောင်မှသမိုင်းဆိုင်ရာဖြစ်စဉ်တို့နဲ့ရှင်တွဲလေ့လာခဲ့ရတဲ့ကျမ်းကြီးဖြစ်တဲ့ဒံယေလအနာဂတ်ဆိုတဲ့ကျမ်းကြီးပါပဲမိတ်ဆွေအပေါင်းတို့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဆရာဟာဘုရားသခင်ဗျာဒိတ်တော်ကြီးပဲဖြစ်တယ်လူသားအပေါင်းတို့ကိုဘုရားသခင်ကိုယ်တော်တိုင်ဆက်သွယ်ပေးထားတဲ့အသက်လန်းစာပေဖြစ်တယ်ဆရာကိုကျွန်တော်ဟာအချိန်ချင်းတင်ပြပေးခဲ့ပြီးပါပြီအဲ့ဒီလိုဘုရားသခင်ရဲ့ဗျာဒိတ်တော်ဒီတဲ့မှာတချို့တို့ဟာသမိုင်းဖြစ်စဉ်တွေအနေနဲ့ပါဝင်တယ်တချို့တို့ဟာပုံပြင်တွေအသွင်နဲ့ပါဝင်တယ်တချို့တို့ကြတော့လေလင်္ကာယသစာပေတွေတချို့ကြတော့လေခရစ်ဝင်ကျမ်းများဆိုတဲ့စာပေအစုအဝေးတွေနဲ့ပါဝင်ကြတယ်ဓမ္မသစ်ကျမ်းပိုင်းမှာဆိုရင်ဩဝါဒစာများအဖြစ်နဲ့လေအပိုင်းကြီးခွဲပြီးတော့တွေ့ရတယ်ဆိုတာကိုကျွန်တော်မြင်နေရပါတယ် အဲ့ဒီလိုနှုတ်ကပတ်တော်အသီးသီးကြမ်းအသီးသီးတဲ့မှာအနာဂတိဆိုပြီးတော့နိမိတ်တရားများကိုသာသသက်ဖော်ပြပြီးတဲ့အပိုင်းဟာကျမ်းစာတော်မြတ်ရဲ့တခဲနဲ့အစုအဝေးကြီးပဲဖြစ်တယ်။တမန်ကျမ်းစာအုပ်ကြီးရဲ့၅ပုံပုံရင်တပုံအနည်းဆုံးရှိတယ်။အဲ့ဒီအနာဂတိကျမ်းကြီးတွေအကုန်လုံးတို့ဟာလေတကဘာလုံးကလူအဖွဲ့အစည်းအသီးသီးကိုအသက်ရှင်တော်မူသောအဖဖျားသခင်ကိုယုံကြည်ပါれဆိုတဲ့အထူးသဖြင့်ယုံကြည်သူလူသားတို့ရဲ့အလွှာပေါင်းစုံစီကိုပြန်သန်းဆက်သွယ်ပေးထားတဲ့ဗျာဒိတ်တော်အစုအဝေးကြီး။အခါမလတ်ဆိုသလိုလူတွေစီကိုသွားရောက်ဆက်သွယ်တယ်။စင်စားတွေးခေါ်စရာတွေကိုဖော်ပြတယ်ပြည့်တဲ့နောက်မှာတော့နောက်ဆုံးကြံကြီးဖြစ်တဲ့ဗျာဒိတ်ကျမ်းမှာအဲ့ဒီအနာဂတ်တို့ရဲ့အသီးအပွင့်တွေအဖြေတွေဟာဝေစာသွားရစေလိမ့်မယ်ဆိုတာကိုကျွန်တော်အနေနဲ့တွေ့ကြရမှာဖြစ်တဲ့အကြောင်းကြိုတင်တင်ပြခြင်းပါ रे မိတ်ဆွေအပေါင်းတို့အနာဂတ်ကျမ်းတို့ရဲ့အနာဂတ်ရေးဖော်ပြထားချက်တွေထဲမှာတခဏချင်းပြေဝသွားတာရှိတယ်လို့နှောင်းကာလမှာအကျွင်းမဲ့ပြည့်စုံသွားရတာတွေအခုခေတ်ကျွန်တော်အချိန်အထိဖြည့်စည်ပြည့်စုံစေဖြစ်နေတာတွေအပြင်လက်လန်းလို့ကျွန်တော်မမိနိုင်တဲ့နှောင်းကာလတချိန်တခါကြမှပြည်စုံရမယ်အချက်တွေဆိုပြီးတော့စုယုံပေါင်းဆက်နေတာတွေကိုကျွန်တော်တွေ့ခဲ့ကြပြီဖြစ်ပါတယ်။အဲ့ဒီအချိန်မှမှအခုဒံယေလအနာဂတ်ကတော့အတိတ်ကာလအဲ့ဒီဒံယေလခေနှောင်းပိုင်းကာလမှပဲတခဲနဲ့ပြည်စုံသွားခဲ့ရပြီဖြစ်တယ်ဆိုတာကိုအံ့ဩပွေသောကြံကြီးတစုအဖြစ်ကျွန်တော်သတ်မှတ်ရမှဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ဗျာဒိတ်တော်အပေါင်းတို့ရဲ့အဓိကဗဟုပြုထားတဲ့လာရအရက်ကတော့ကယ်တင်ရှင်သခင်ခရစ်တော်နဲ့သူ့ရဲ့ကယ်တင်တော်မူခြင်းယေရှုတရားပဲဖြစ်ပါတယ်။အဲ့ဒီလိုကတိရှင်သခင်ကိုဗဟုပြုထားတဲ့ကြံအသီးသီးတို့မှာဣတရီလဆိုတဲ့လူမျိုးတွေအခြားကဘာတစ်ခုမိသားစုဖြစ်တဲ့တိုင်းနိုင်ငံအသီးသီးနဲ့လူမျိုးအသီးသီးစာရမဏတ်နဲ့ခရစ်တော်ဆန့်ကျင်ရေးသမားတွေအကြောင်းပြီးတော့အပြစ်သားတို့အကြောင်းများနဲ့တက္ကာလကုံဆုံးခြင်းနဲ့နိုင်ငံတော်မြေပေါ်မှာတည်ထောင်ပြီးဆိုတဲ့အခြားအခြားသောသစ္စာတရားတွေကိုလည်းဝေခွဲပြီးတော့ဂန္ဓာအလိုက်ပါဝင်နေတယ်ဆိုတာကိုတွေ့ရပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ဩဝါဒသင်ခန်းစာတည်မှာဖော်ပြခဲ့တဲ့အတိုင်းပဲအသင်းတော်ဆိုတဲ့ခရစ်တော်ရဲ့လူသစ်သို့မဟုတ်ခရစ်တော်ကြီးဟူသောဥက္ကောင့်နဲ့တွဲဆက်ထားတဲ့ခန္ဓာတော်သစ်ရဲ့အကြောင်းကိုအတိတ်ကာလပြည့်ညတ်တော်ကာလအနာဂတ်ကျမ်းတွေမှာတိုက်ရိုက်ဖော်ပြခြင်းအရှင်းမပြုခဲ့ပါဘူးဒါဟာအဖဖျားသခင်ရဲ့နည်းနည်းသောအမှုအဖြစ်သားလျှင်အတိတ်ကာလတလျှောက်လုံးဖုံးကွယ်ထားခဲ့တဲ့အသင်းတော်ဆိုတဲ့အဖဖျားသခင်ဤအလိုတော်နဲ့အညီကယ်တင်ရှင်သခင်ခရစ်တော်၌တွဲဆက်သောခန္ဓာတော်သစ်ဖြစ်တယ်ဆိုတာကိုကျွန်တော်တင်ပြခဲ့ပြီးဖြစ်ပါတယ်အခုဒံယေလအနာဂတ်ကျမ်းမှာလေအဲ့ဒီအတိုင်းပါပဲအသင်းတော်ဆိုင်ရာအချက်အလက်တွေကိုဘာမှကျွန်တော်တို့ကိုဖော်ပြမသွားပါဘူးဒါပေမဲ့အလွန်အလွန်အရေးကြီးလာတဲ့အနာဂတ်နိုင်ငံတော်အကြောင်းကိုတော့အလေးအနက်ပြုဖို့ရန်ဒီကျမ်းကြီးဟာအကောင်းဆုံးအထောက်အကူပြုသွားပါလိမ့်မယ်မိတ်ဆွေအပေါင်းတို့ကျမ်းစာကိုအမှန်လေ့လာခြင်းတဲ့လူတစ်ယောက်ဟာငါးပုံတစ်ပုံသောအနာဂတ်အစုအဝေးဆိုတာကိုဘယ်လို့မှရှောင်လို့မရနိုင်ပါဘူးအဲ့ဒီလိုခက်ခဲနေနေလာတဲ့ကျမ်းတွေကိုအုံနောက်၆တည်းဆိုပြီးမလေ့လာခြင်းဟာဒီကနေ့ကျွန်တော်တို့တွေ့နေရတဲ့အယူအသီးအယူသီးတဲ့ဆွဲလန်းမှုအသီးသီးတွေဂိုင်းကနကွဲပြားမှုတွေကိုမှုလို့ပောက်သွားစေနိုင်တယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကခံယူပါတယ်။တစ်ချိန်တည်းမှာနှုတ်ကပတ်တော်ရဲ့အခြေခံအကြောင်းတရားတွေကိုစိတ်ဝိညာဉ်ထဲမှာအဖဖျားသခင်ပေးထားတဲ့ခွန်အားနဲ့လည်းလေ့လာဖို့သိပြီးတော့အရေးကြီးတယ်ဆိုတာကိုတင်ပြခြင်းပါတယ်။ဒီအကြောင်းကိုအတိတ်ကအင်မတန်ကြော်ကြားခဲ့တဲ့ဒေါက်တာ Charles Hodge ဆိုတဲ့ဓမ္မပညာရှင်ကြီးတယောက်ကိုယ်တိုင်ကသူရဲ့ဘဝအတွေ့အကြုံနဲ့ရှင်းပြီးတော့သင်ခန်းစာပေးဖော်ပြခဲ့ပူပါတယ်။သူဟာနှုတ်ကပတ်တော်ရဲ့အကြောင်းကိုကမ္ဘာသမိုင်းမှတ်တမ်းတွေနဲ့အကျိတ်အနယ်လေ့လာခဲ့ပူတယ်။သိပ္ပံနည်းကျလေ့လာမှုတွေနဲ့လည်းပြင်းပြင်းထန်ထန်ကြက်မှတ်လေ့လာခဲ့ပူတယ်။ဒါပေမဲ့ကျေနပ်လောက်စရာအဖြေကိုဘယ်လို့မှမရခဲ့ဘူး။အဲ့ဒါဟာနောက်ဆုံးကျတော့မိမိဟာအနာဂတ်ကျမ်းတွေကိုမပိုင်နိုင်ခဲ့လို့ပဲ။မကြေလည်ခဲ့လို့ပဲ။ဖော်ပြီးတော့မိဂါမတ်တမြတ်လောက်သာသဘောထားဖတ်ရှုခဲ့လို့ပဲမကျွန့်ကျင်ခဲ့လို့ပဲဆိုတဲ့အားနေချက်ကိုယ့်စီမှာရှိနေတယ်ဆိုတာကိုကိုယ့်ဟာကိုပြန်ပြီးသိလာတယ်။အဲ့ဒါနဲ့ပဲအဖဖျားသခင်စီမှာဆုတောင်းခွန်အားယူပြီးတော့ဒီအနာဂတ်ကျမ်းတွေကိုအသေးစိတ်ပြန်ပြီးတော့ကြိုးစားပန်းစားလေ့လာခဲ့ရတယ်။တမိုင်းဖြစ်စဉ်တွေနဲ့တခါပေါင်းစပ်ပြီးတော့အဖြေရှာခဲ့ရတယ်။အဲ့ဒီတော့မှပဲအဖဖျားသခင်ဖော်ပြပေးခြင်းတဲ့သစ္စာတရားတွေကိုပို့ပြီးတော့နားလေသဘောပေါက်လာတယ်။နှုတ်ကပတ်တော်တစ်ခုလုံးကိုလေ့လာရမှလေပို့ပြီးတော့ဝိညာဉ်ခွန်အားနဲ့အသက်ပါလာတယ်ဆိုတာကိုသူဖော်ပြပေးခဲ့ပါတယ်။သူ့ရဲ့စာပေတွေထဲမှာအဲ့ဒီလိုပွင့်ပွင့်လင်းလင်းဝန်ခံထားတာကိုတွေ့ခဲ့ရပါတယ်။နောက်တစ်ခုကတော့အနာဂတ်ကျမ်းတွေကိုလေ့လာရမှယသခံစားမှုကိုယ်စိတ်ကူးကူကိုသုံးပြီးတော့အဖြေရှာလို့တဲ့လူသဘောလူမာနလူခံစားချက်တွေကိုလေတစ်ခဏလောက်နဘေးချိတ်ပြီးတော့လေ့လာသွားဖို့လိုပါလိမ့်မယ်။အထူးသဖြင့်အခုဒံယေလအနာဂတ်ကျမ်းကိုလေ့လာရမှအဲ့ဒီလိုအစွဲလေးတွေကိုရှောင်ပြီးတော့လေ့လာရမယ်ဆိုတဲ့သဘောတရားဟာပို့ပြီးတော့လိုအပ်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။အနောက်နိုင်ငံကဓမ္မပညာရေးလောကမှာကတော့ ဟေရှာယအနာဂတ်တိနဲ့အခုဒံယေလအနာဂတ်တိဆရာဟာအငင်းအခုံအဖြစ်ဆုံးအနာဂတ်တိတွေပဲဖြစ်တယ်လို့ကျွန်တော်စာရီမှာဖတ်ရပါတယ်ကျွန်တော်သင်သိရသောတမန်ကျမ်းကတော့အရေးအကြီးဆုံးအနာဂတ်ကြီးနှစ်ခုဖြစ်တဲ့ဒီဟေရှာယနဲ့ဒံယေလတို့ဟာစာရမဏတ်ရဲ့အထူးအနှစ်အခမ်းအနားဆုံးသောကျမ်းတွေအဖြစ်သတ်မှတ်ထားပါတယ်ဟေရှာယကိုပရောဖက်တို့ရဲ့မင်းသားကြီးလို့ဆိုခြင်းတလို့ဒံယေလကိုပရောဖက်တို့ရဲ့မင်းကြီးလို့လည်းကျွန်တော်စာပြင်နေပါတယ်ဝိညာဉ်ခွန်အားကိုသူတို့ကကြည်ပေးစွန်းလို့တော့မဟုတ်ပါဘူးနှုတ်ကပတ်တော်ရဲ့တမန်ကျမ်းစာတိုင်းဟာဝိညာဉ်အလင်းကိုတူပြိုင်ပေးစွန်းတာကြီးပဲဖြစ်ပါတယ်ဒါပေမဲ့တမန်ကျမ်းစာဆန့်ကျင်ရေးသမားတို့ရဲ့အတိုက်အခိုက်ခံရဆုံးစာရမဏတ်အနောက်ရှက်ခံရဆုံးသောကျမ်းကြီးတွေဖြစ်တဲ့အတွက်ကြောင့်ဒီဒံယေလအနာဂတ်နဲ့ဟေရှာယအနာဂတ်ကျမ်းတို့ကိုသင်သိရသောတမန်ကျမ်းဟာအခုလိုတမင်သိတိတင်ပေးလိုက်ရတာလည်းဖြစ်ပါလေ AD 300စုလောက်တုန်းကပေါ်ဖိုင်ရီဆိုတဲ့ပုဂ္ဂိုလ်ကြီးတစ်ယောက်ကဒံယေလအနာဂတ်ကျမ်းဟာကျမ်းအတူတဲ့ BC 160ကျော်လောက်တုန်းကစီးရီးယားဘုရင် Antiochus Epiphanes ဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့ဣသရေလမျိုးချစ်ကောင်းဆောင်မက်ကဘီဆိုတဲ့ပုဂ္ဂိုလ်ကြီးတွေရဲ့ခစ်ပြိုင်အချိန်လောက်မှာဣသရေလပညာရှင်တပါးပါးလောက်ကအကြံအဖန်ပြုပြီးတော့ရေးသားခဲ့တာပဲဆိုပြီးတော့ဝေဖန်ခဲ့ပါတယ်။အတိတ်ပဲကတော့ဒံယေလအမှန်တကယ်ပေါ်ထွန်းခဲ့တဲ့အချိန်ရဲ့နောက်နှစ်ပေါင်း400လောက်ကြာမှပုံပြင်တစ်ခုကိုပြန်ပြီးတော့ရေးသလိုရေးခဲ့တယ်ဆိုတဲ့သဘောဖြစ်ပါတယ်။အဲ့ဒီဝေဖန်မှုဟာအရှင်းမဖြစ်နိုင်ပါဘူး။အဲ့ဒီ Antiochus တို့ Maccabees တို့ဘယ်မှာရောက်နေမှန်းတောင်မှမသိသေးတဲ့Greek ဘုရင် Alexander the Great ရဲ့ခေတ်မှာ Alexander the Great ဘုရင်ကြီးရဲ့အမိန့်နဲ့နှုတ်ကပတ်တော်သမာကျမ်းစာဓမ္မဟောင်းကျမ်းတွေကို Greek လို့ဘာသာပြန်ဆိုစေခဲ့တယ်။အဲ့ဒီမှာ Septuagint လို့ခေါ်တဲ့ကျမ်းကြီးတွေ Greek လို့အဲ့ဒီအချိန်ကလေးကပေါ်ထွက်ခဲ့ပြီးဖြစ်တယ်။ခရစ်တော်မပေါ်ထွန်းသေးလို့သာခရစ်ယာန်ဆိုပြီးတော့မသုံးနိုင်သေးတာ။အဲ့ဒီအချိန်တည်းကအသက်ရှင်တော်မူသောအဖဖခင်သခင်ရှိကြောင်းကိုလူသားတို့သိခဲ့ကြရပြီးပြီ။ Greek Septuagint ရဲ့ကျေးဇူးကြောင့်ပေါ့။အဲ့ဒီအချိန်ကလေးကအခုဒံယေလအနာဂတ်ဆရာဟာလေအဲ့ဒီ Greek စာပေနဲ့ကျမ်းကြီးအဖြစ်ရှိခဲ့ပြီးပြီဒီတော့နှောင်းကာလ BC 160လောက်ကြာမှရေးတယ်ဆိုတာပြလို့ပြီးတော့ဖြစ်နိုင်တော့မှာတုံးအဲ့ဒီတိုင်းမှာပဲဟေရှာယအနာဂတ်ကျမ်းကြီးကြပြန်တော့လေလူ3ယောက်ကဝိုင်းပြီးရေးပြီးမှဖြတ်ညှက်ကတ်လုပ်ပြီးတော့ကျမ်းတစုဖြစ်အောင်ဖန်တီးလိုက်တာပဲဆိုပြီးတော့ဝေဖန်ခဲ့တာတွေရှိခဲ့ကြောင်းကိုလည်းကျွန်တော်ပြောခဲ့ပူပါတယ်အဲ့ဒီအယူအဆတွေဟာလေပင်လေသေးနာကတူဖို့ရရှိတဲ့ Dead Sea Scrolls လို့ခေါ်တဲ့ရှေးကာလကျမ်းစာလိပ်တွေရဲ့အဖြေအယလုံးဝမှားယွင်းနေကြောင်းဟေရှာယဆိုတဲ့ Prophet ကြီးတပါးတိကသားလျင်ရေးသားဖွဲ့ဆိုခဲ့ကြောင်းထင်ရှားနေပြန်တယ်ဆိုတာတွေ့ကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာတွေမှာရှင်းပြခဲ့ပြီးဖြစ်ပါတယ်။ဟုတ်ပါတယ်။အဖဖျားသခင်ရဲ့နှုတ်ကပတ်တော်ရဲ့တစ္ဆာတရားအမှန်ကိုဖျားသခင်ကိုတော်တိုင်ဟာအချိန်ကာလအလျောက်ဖော်ပြပေးလိရှိပါတယ်။ဆန့်ကျင်ဘက်လူသားတို့ဟာသမိုင်းတလျှောက်မှာဘလောက်ပဲကြိုးစားဖြည့်ဆည်းနေနေအောင်မြင်ခဲ့တယ်ဆိုတာတခါမှမရှိခဲ့တဲ့အကြောင်းကိုအထင်းသာသမိုင်းဟာကျွန်တော်တို့ကိုဖော်ပြနေပါတယ်။ဒီနေရာမှာသမိုင်းပညာရှင် Flavius Josephus ဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့ဂျူရို၏သမိုင်းဆိုတဲ့စာအုပ်အတွဲ၁ရဲ့ဖော်ပြချက်အရာဒံယေလအနာဂတ်ဆရာဟာ Alexander the Great ဘုရင်ကိုယ်တိုင်ဖတ်ခဲ့ရတဲ့ကျမ်းကြီးပဲဆိုတာကိုလေကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူး။ဒံယေလခေတ်ရဲ့နောက်ပိုင်းမှာအာရှနိုင်ငံတွေဟာခေတ်ကုန်ပြီးတော့ဥရောပတိုက်က Greek ဟာမဟာအင်အားကြီးနိုင်ငံကြီးတစ်ခုဖြစ်လာခဲ့တယ်။အဲ့ဒီအချိန်မှာ Greek အာဏာရှင်ကြီး Alexander ဟာအာရှတိုက်အတွင်ပိုင်းအထိထိုးဖောက်ပြီးတော့အိန္ဒိယနိုင်ငံအထိဝင်တိုက်ခဲ့တယ်ဆိုတာကိုကျွန်တော်သမိုင်းအရာအထင်ရှားတွေ့ရပါတယ်။ Alexander ဟာ Babylon, Syria, Egypt, Persia အကုန်လုံးကိုကျုံပြူတယ်။နောက်ဆုံး Syria နိုင်ငံ Damascus မြို့တော်မှာအပြင်းပြားပြီးတော့တေဆုံသွားခဲ့တယ်လို့သမိုင်းမှတ်တမ်းတွေကဆိုပါတယ်။သူသေးဆုံးချိန်မှာအသက်ကလေးဟာ33နှစ်ပဲရှိသေးတယ်လို့လည်းသိရပါတယ်။အဲဒီတော့ဒီ Alexander ဆရာဟာလေအသက်33နှစ်သာနေရသူမှုတော်တော်တယ်။အသက်40လောက်များဆိုရင်တကဘာလုံးတောင်မှသူ့လက်ထဲရောက်မှာပဲလို့တွက်ဆနိုင်ပါတယ်။အထူးသဖြင့်ကတော့သူ့အသက်ကလေးငငယ်နဲ့သေရတဲ့ဆိုပေမဲ့နိုင်ငံရေးအောင်မြင်မှုတွေလက်နဲ့အားကိုနဲ့သူများမြေတွေကိုသိမ့်ပိုက်နိုင်တာတွေ့တယ်။အသက်ရှင်တော်မူသောအဖဖခင်ကိုသူဟာထိတွေ့နားလေသွားခွင့်ရတယ်ဆရာဟာအာနာရှင်ခေါင်းဆောင်ကြီးတယောက်ရဲ့အကြီးမားဆုံးသောတန်တန်ရာရာအောင်ပွဲကြီးပဲလို့ကျွန်တော်ဆိုချင်ပါတယ်လူသားရဲ့အသက်တာမှာဒီရက်ကြီးမားတဲ့ယေရှုအခွင့်အရေးဆိုတာတော့မရှိတော့ဘူးလို့ပဲကျွန်တော်ခံယူပါတယ်သူဟာအစ္စရေးနိုင်ငံကိုဝင်ပြီးတော့သိမ့်ပိုက်ဖို့အလားမှာအရှိတ်ပဲဂျေဒူအာဆိုတဲ့အရက်ဒေသမှာအဲ့ဒီခေတ်ဣသရေလခေါင်းဆောင်ပေါ့ယေပရောဟိတ်မင်းကြီးလုတ်သူတပါးကသူ့ကိုထွက်ပြီးတော့တွေ့ဆုံပြီးတော့ဒံယေလအနာဂတ်ကျမ်းတွေမှာသူ့အကြောင်းကိုဒံယေလကြိုတင်ပြရိတ်ပြုခဲ့ပါတယ်ဆိုတာတွေကိုပြော့ပြပြီးတော့ဖတ်ပြရတယ်။အဲ့ဒါနဲ့ပဲသူဟာယေရုရှလင်မြို့တော်ကြီးကိုလက်ရှောင်လိုက်ပြီးတော့ဗိမာန်တော်ကြီးမှာတောင်မှဝင်ရောက်ဝတ်ပြုကိုးကွယ်သွားခဲ့သေးတယ်။ ဣသရေလနိုင်ငံရဲ့ဝန်းကျင်နိုင်ငံတွေအကုန်လုံးကိုမှုန့်မှုန့်ညံ့ညံ့ဖျက်ဆီးတာမျိုးဣသရေလကိုမလုတ်ခဲ့ဘူးရှောင်သွားခဲ့တယ်ဆိုတာကိုဖလေဗီယက်စ်ရဲ့မှတ်တမ်းတွေမှာအထင်ရှားတွေ့ရပါတယ်အဲ့ဒီတော့ဒီဒံယေလအနာဂတ်ကျမ်းတွေဆိုတာဟာဒံယေလဆိုတဲ့ပုဂ္ဂိုလ်ကြီးကိုယ်တိုင်ရဲ့အနာဂတ်ဘာဘူးလုံရဲ့လက်အောက်မှာကျွန်ဖြစ်ခဲ့ရတဲ့အနှစ်80အတွင်းကဂန္ဓဝင်မြောက်မှတ်တမ်းကြီးတစ်ခုပဲဆိုတာကိုဘယ်သူမှငင်းလို့မရနိုင်တော့ပါဘူးဒီလိုဟေရှာယဒံယေလဆိုတဲ့အနာဂတ်ကျမ်းကြီးအသီးသီးကိုတိုက်ခိုက်ဝေဖန်ကြခြင်းတွေဟာရှင်းရှင်းပြောရရင်တော့ဘုရားသခင်ကိုညှဉ်းဆန်ကြခြင်းသာဖြစ်တယ်လို့ဓမ္မပညာရှင်ပုစီကဝေဖန်ထောက်ပြပါတယ်။အီယာမသိပ္ပံပညာရှင်ကြီးဖြစ်တဲ့ Sir Isaac Newton ကလည်းပဲဒံယေလအနာဂတ်ကျမ်းကိုသူဟာအသေးချာဖတ်ရှုလေ့လာခဲ့တယ်။ဒီအနာဂတ်ကိုညှဉ်းဆန်ခြင်းဟာခရစ်ယာန်ယုံကြည်ခြင်းကိုညှဉ်းဆန်ခြင်းပဲလို့သူယုံကြည်တဲ့အကြောင်းကိုဖော်ပြထားခဲ့ပါတယ်။ပါရီရှဲတွေကိုကြတော့လျှို့ဝှက်သောလူညာတွေအဖြစ်အပြစ်တင်ခဲ့တဲ့ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာဒံယေလကိုပရောဖက်ကြီးအဖြစ်သတ်မှတ်ပြီးတော့ရှင်မာကုနဲ့ရှင်မသဲခရစ်ဝင်ကျမ်းအသီးသီးမှာဒံယေလအနာဂတ်ကျမ်းကိုအခိုင်အမာကိုးကားခဲ့တယ်ဆိုတာကိုအထင်ရှားတွေ့နိုင်ပါတယ်။အထူးသဖြင့်ရှင်မသဲခရစ်ဝင်ကျမ်းအခန်းကြီး24အငယ်15က22အတွင်းမှာအခုလိုတွေ့မြင်နိုင်ပါတယ်။ထို့ကြောင့်ပရောဖက်ဒံယေလဟောသည့်အတိုင်းဖြစ်စည်းတတ်သောယွန်းရှာပွဲအရာသည်တန်ရှင်းသောအရက်ဌာန၌စိုက်နေသည်ကိုသင်တို့မြင်ရလျင်ကျမ်းစာကိုကြည်သောသူသည်နားလည်ပါစေ။ထို့သောမြင်ရလျင်ယူရပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစေ။အိမ်မိုးပေါ်မှရှိသောသူသည်အိမ်တဲကဥစ္စာကိုယူခြင်းဟာမစင်စေနှင့်။လယ်၌ရှိသောသူလည်းမိမိအဝတ်ကိုယူခြင်းဟာနောက်သို့မပြန်စေနှင့်။ထိုနေ့ရ၌ကိုဝန်ဆောင်သောမိမနှင့်နို့စို့သူငယ်ရှိသောမိမတို့သည်အလွန်ခက်ကြလိမ့်မည်။သင်တို့ပြေးရသောအချိန်သည်ဆောင်ကာလ၌မကြဥပုံနေ၌လည်းမကြမီအကြောင်းဆူတောင်းကြလောအကြောင်းမူကားကဘာဥမစပြီယခုတိုင်အောင်မဖြစ်စဘူးနောက်၌လည်းမဖြစ်လက်တန့်သောကြီးစွာသောဒုက္ခသည်ထိုကာလ၌ဖြစ်လိမ့်မည်ထိုကာလတာရှိလျင်အဘယ်သူမျှမလွတ်နိုင်ရာရွေးချယ်သောသူတို့အဖို့အလုံးဟာထိုကာလသည်တိုလိမ့်မည်အဲ့ဒီလိုကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာဖော်ပြပြောဆိုပြီးတော့မှဒံယေလအနာဂတ်ကိုအတီးပြုတ်ပေးထားခဲ့ပါလေမေဆွေတော်တရှင်အပေါင်းတို့ဒံယေလဆိုတဲ့ပရောဖက်ဟာ BC 606ခုနှစ်ဣသရေလနိုင်ငံရဲ့တောင်ဘက်ယူရနိုင်ငံရဲ့ပျက်စီးလို့ကောင်းနေတဲ့ဏိဂုံးကာလအတွင်းမှာကလေးကတပားကျွန်အဖြစ်ဘာဘူးလုံဆိုတဲ့နိုင်ငံကိုရောက်ရှိသွားခဲ့ရသူလူငယ်တစ်ယောက်ဖြစ်ခဲ့ပါတယ်ဟုတ်ပါတယ်ယူဒမင်းဆက်ရဲ့နောက်ဆုံးမင်းဆက်တည်တဲ့မင်းတပါဖြစ်သူယောယကိမ်မင်းရဲ့နန်းစံ၃နှစ်မှာဘာဘူးလုံရှင်ဘုရင်နေဘုခတ်နေဇာရဲ့သိမ့်ပိုက်မှုနဲ့ဘာဘူးလုံနိုင်ငံကိုလိုက်ပါသွားခဲ့ရတဲ့ဣသရေလမင်းပြူမင်းလွင်တယောက်ဖြစ်ခဲ့ပါတယ်။သူဟာအဲ့ဒီအချိန်ကစပြီးတော့ BC 536ခုနှစ်ပါရှားဘုရင်ကြီးဆိုင်ရာဆိုတဲ့ဘုရင်ကြီးကဘာဘူးလုံတွေကိုဝင်ရောက်တိုက်ခိုက်အနိုင်ယူတဲ့အချိန်တိုင်အောင်ရှင်သန်ခဲ့ရုံမျှမကသူ့ရဲ့ဘဝမှတ်တမ်းတွေကိုပါရေးသားဖော်ပြနိုင်ခဲ့တဲ့အတွက်ကြောင့်ဣသရေလရဲ့ကျွန်ဘဝကာလရှည်ကြီးတစ်ခုလုံးကိုရင်ဆိုင်ခဲ့ရတဲ့သူဖြစ်တဲ့အကြောင်းကိုကျွန်တော်တို့သိနိုင်ပါတယ်။တနည်းဆိုရရင်အကယ်၍သာဒီအနာဂတ်ကိုဝတ္ထုရှည်ကြီးတစ်ခုလိုဖတ်လို့ကြရတယ်ဆိုရင်ဆေကျော်သက်ကလေးဘဝနဲ့ဇလန်းစပြီးတော့အသက်80ကျော်90နီးပါးအဖိုးကြီးဘဝနဲ့ဇလန်းဆုံးရမှာဖြစ်ပါတယ်။ဒံယေလဆိုရာဟာဘုရားသခင်ရဲ့ချစ်အပ်တော်သူဆိုပြီးတော့ခေါ်ဝေါ်သမုတ်တာကိုခံရရပါတယ်။ပြီးတော့မှအဖဘုရားသခင်ရဲ့အထူးတာဝန်အနှင်းကျင်းကိုခံရသူဆိုရာကိုဒီကျမ်းရဲ့အခန်းကြီး30အငယ်9:17အတွင်းမှာအခုလိုကျွန်တော်တို့ပြန်ပြီးတော့တွေ့နိုင်ပါလိမ့်မယ်။သူပြရည်ယူပါယုံကိုငါဒံယေလတယောက်ချင်းမြင်ရ၏ငါနှင့်အတူပါသောလူတို့သည်မမြင်ရကြသူတို့သည်အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်သဖြင့်ပုန်းရှောင်၍နေခြင်းငါပြေးကြ၏ငါမူကားတယောက်ချင်းနေရ၍ထိုကြီးစွာသောယူပါယုံကိုမြင်ရလျင်ခွန်အားလျော့၍မျက်နှာပြက်လျက်ကိုယ်၌အစွန်းတက်သည့်အရှင်းမရှိဖြစ်လေ၏တို့ရတွင်ထိုသူ၏စကားသံကိုငါကြား၏ကြားသောအခါမြေပေါ်မှပြတ်ဝတ်၍မိမ့်မောတွေ့ဝေဖြင့်နေ၏သောအခါလက်တစ်ဖက်သည်ငါကိုကြွ၍ငါသည်ဒူးနှင့်လက်ဝါးဖြင့်ထောက်လျက်နေရ၏သူကလည်းအလွန်ချစ်အပ်သောသူဒံယေလာငါစကားကိုနားလည်အံ့သောငါမတ်တပ်နေလောသင်ရှိရသောငါကိုစေလွှတ်တော်မူ၍ယခုငါလာပြီဟုဆိုလျင်ငါသည်တုန်လှုပ်လျက်မတ်တပ်နေ၏မိတ်ဆွေအပေါင်းတို့ခမညာဒံယေလရဲ့အသက်တာဟာဂုံယူလောက်เสียကောင်းတဲ့ဝိသေသလက္ခဏာတူ၃ရက်နဲ့ပြည့်စုံခဲ့ပါလေတိချက်မှသားရန်ကတော့သူဟာတန်တိတ်ထန်ခိုင်မာတဲ့လူစားမျိုးဖြစ်ခဲ့ပါလေ။ဒါကိုကျွန်တော်တို့ကဒံယေလအနာဂတ်ကျမ်းရဲ့အခန်းကြီး1အငယ်9နဲ့10မှာကလေးကစပြီးတော့ဘရင်အမိန့်တော်ဘလောက်ပဲချချရှောင်ရမယ်ကိစ္စကိုသူဟာရှောင်မယ်ဆိုတဲ့ဇယိုက်မျိုးအဖြစ် တန်တိတ်ထန်ခိုင်မာတဲ့သူတယောက်အဖြစ်နဲ့စပြည့်ရည်ကိုမတောက်ဖဲရှောင်ခဲ့တယ်။အသားတွေကိုမစားဖဲရှောင်ခဲ့တယ်ဆိုတဲ့အချက်နဲ့သိနိုင်ပါလိမ့်မယ်။အဲ့ဒီအခန်းကြီး၁ရဲ့အငယ်၅မှာဆိုရင်ပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသောစပြည့်ရည်ကိုနေတိုင်းပေး၍သုံးနှစ်ကြွေးမွေးပြီးမှအမှုတော်ကိုထမ်းရမည်အကြောင်းစီရင်တော်မူ၏။အဲ့ဒီလိုဘုရင်ကြီးရဲ့အမိန့်နဲ့အတူအဲ့ဒီကျမ်းမှာပဲအငယ်၈ကျတဲ့အခါကျတော့ဒံယေလမူကပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသောစပြည့်ရည်ကိုမတောက်မစားပေညဉ့်ညူးခြင်းကိုရှောင်မြည်ဟုအကြံရှိ၍မိမိကိုမညဉ့်ညူးစေမည်အကြောင်းမိမ့်မစိုးအုပ်ကိုအခွင့်တောင်း၏ဆိုပြီးတော့တွေ့ရပါတယ်အဲ့ဒီလိုပါပဲအဖဖျားသခင်ကိုဆူတောင်းဝတ်ပြုတဲ့အစဉ်အလာကိုလေသူဟာအခိုင်အမာကျင့်သုံးခဲ့တယ်ဆရာကအခန်းကြီး6အငယ်30ကျတော့ဆက်ပြီးတွေ့နိုင်မှာဖြစ်ပါတယ်အဲ့ဒီလိုယုံကြည်ခြင်းနဲ့ရှေးကာလပြည့်ညတ်တော်တို့အပေါ်မှာအဋိဌံကြည်ကြည်ခြင်းဆရာကိုဒီကျမ်းကြီးတလျှောက်မှာတသမတ်ထဲတွေ့သွားမှာဖြစ်ပါတယ်ဒုတိယအချက်နံပါတ်1အချက်အနေနဲ့ကတော့သူဟာဆူတောင်းခြင်း၌ဝိလျော်တတ်တော်သူဆိုတဲ့အချက်ပဲဖြစ်ပါတယ်ဒါကလည်းသူ့ရဲ့အဋိဌံခိုင်မြဲမှုဆိုတဲ့ပထမအချက်နဲ့တွန်းတွဲပြီးတော့အခန်းကြီး6အငယ်30မှာတွေ့ရမှာဖြစ်ပါတယ်ဘယင်ကလွဲပြီးတော့ဘသူ့မှဆူမတောင်းရဘူးဆိုတဲ့ဘယင်ရဲ့အမိန့်ကိုဒံယေလဟာမနာခံနိုင်ခဲ့ပါဘူးဆူတောင်းခြင်းဟာသူ့ရဲ့အသက်ဖြစ်ခဲ့ပါလေ။အဲ့ဒီအခန်းကြီး6အငယ်30မှာဖော်ပြထားတာကတော့အမိန့်တော်ထုတ်၍ဒစိတ်ခတ်ကြောင်းကိုဒံယေလသည်ကြားသိတော်လေ။မိမိအိမ်သို့သွား၍ယေရုရှလင်မြို့သို့မျက်နှာပြုရာအထက်ခန်းပရင်ပေါက်ကိုပွင့်လျက်ပင်အထက်ပြုလေရှိသည့်အတိုင်းတနေ့၃ချိန်ဒူးထောက်လျက်ဖျားသခင်ကိုဆူတောင်း၍ဂုံကျေးဇူးတော်ကိုချီးမွမ်းလေ၏။ပြီလို့တွေ့ရခြင်းဖြစ်ပါလေ။အဲ့ဒီတိုင်းပါပဲ။ဒံယေလအနဂတိကျမ်းရဲ့အခန်းကြီး6ရဲ့ကအငယ်16နဲ့19ကဆူတောင်းခြင်းအဖန်ဟာလေသူ့ရဲ့ခိုင်မာလာတဲ့အဖဖျားသခင်အပေါ်မှာယုံကြည်ခြင်းတရားကိုပြည်ပြင်းစွာဖော်ကျူးပြနေပါတယ်။အကျွန်ုပ်၏ဖျားသခင်နားတော်ကိုလှည့်၍နားထောင်တော်မူပါမျက်စိတော်ကိုဖွင့်၍အကျွန်ုပ်တို့ပျက်စီးရများကို၎င်းနာမတော်ဖြင့်သမုတ်သောမြို့ကို၎င်းကြည့်ရှုတော်မူပါအကျွန်ုပ်တို့သည်ကိုကုသူကိုအမိမပြုမဟာဂယုနာတော်ကိုသာအမိပြု၍ပထနာစကားကိုရှေ့တော်၌ဆက်ကပ်ပါ၏။အိုဖုရားရှင်နားထောင်တော်မူပါ။အိုဖုရားရှင်အပြစ်ကိုလွတ်တော်မူပါ။အိုဖုရားရှင်နားထောင်၍ပြုတော်မူပါ။အကျွန်ုပ်၏ဖျားသခင်ကိုတော်အတွက်ဖြင့်နှွှဲတော်မမူပါနှင့်ကိုတော်၏မြို့ကိုတော်၏လူစုသည်နာမတော်ဖြင့်သမုတ်ချင်းရှိပါသည်ဟုဆုတောင်းပထနာပြု၏။နောက်ထပ်ဒံယေလစီမှာတွေ့ရတဲ့ထူးခြားသောဝိသေသလက္ခဏာအမှတ်3ကတော့ဒေယိုင်အမှုတော်ကိုထမ်းဆောင်စေဖို့အတွက်အဖဖျားသခင်ကိုစားဗျာဒိတ်တော်များကိုခန်းစားခဲ့ရသူဖြစ်နေခြင်းဆိုတဲ့အချက်ပါဟုတ်ပါတယ်ဒီအနာဂတ်ကျမ်းဟာ50ရာဂိုင်းနှုန်းတမိုင်းဖြစ်ရမှန်များဖြစ်တယ်ကျမ်း50ရာဂိုင်းနှုန်းဟာအဖဖျားသခင်သိစေခြင်းတဲ့အနာဂတ်ဖော်ပြချက်တွေနဲ့ပြည့်ဝနေတယ်အထူးသဖြင့်ဒီဒံယေလအနာဂတ်ကျမ်းအခန်းကြီး2ဟာဘာဗုလုန်နိုင်ငံတော်ရဲ့အာနာရှင်ဘုရင်ကြီးရဲ့အိမ်မက်တွေတဲကအလွန်တရာထူးဆန်းလှတဲ့အယောင်များနဲ့ရုတ်တုကြီးတစ်ခုရဲ့အကြောင်းကိုသူဟာအတိတ်ပဲပြန်ဆိုနိုင်အောင်လို့အဖဖျားသခင်စီကအဖြေတွေကိုရခဲ့ရသလိုတခါဒံယေလအနာဂတ်ကျမ်းအခန်းကြီး9ကြာပြန်တော့လေသူကိုယ်တိုင်ဟာတတဝအကောင်ကြီးတွေရဲ့အကြောင်းကိုဗျာဒိတ်ယူပါယုံတွေမြင်မက်ခဲ့ရတယ်ဆိုတာတွေ့ကိုတွေ့ရမှာဖြစ်ပါတယ်။ပါရဲကြီးများကိုအိမ်မက်မြင်မက်ခဲ့ရခြင်းဖြစ်ပါတယ်။အဲ့ဒီအခန်းကြီး1နဲ့9တို့ဟာမန်တိုင်ကြသောဗျာဒိတ်တော်အပေါင်းတို့ရဲ့ကျော်ယိုလို့ဆိုတင်တယ်တခါဒံယေလအနာဂတ်ကျမ်းအခန်းကြီး6ကြတဲ့အခါကျတော့အဲ့ဒီကျော်ယိုမှာနောက်ထပ်ဆက်သွယ်ထားတဲ့အနှစ်80ဆိုင်ရာဗျာဒိတ်အနာဂတ်များအကြောင်းတွေကိုကျွန်တော်တို့တွေ့ရလိမ့်မယ်အဲ့ဒီအချိန်မှာတော့ဒီဒံယေလရဲ့ခန်းစားရဗျာဒိတ်အနာဂတ်တွေရဲ့ရုပ်လုံးဟာပြည့်စုံလုံလောက်သွားရလိမ့်မယ်လို့ကျွန်တော်ကြိုတင်ပြီးတော့ဖော်ပြထားခြင်းပါတယ်သက်ဆိုင်ရာအခန်းတွေရောက်တဲ့အခါကျတော့အသေးစိတ်ရှင်းလင်းနေမိ쇠တို့ပို့ပြီးတော့နားလေသဘောပေါက်သွားမှာပါမိ쇠အပေါင်းတို့ဒီဒံယေလအနာဂတ်ရဲ့အဓိကကြမ်းချက်ကိုဖော်ပြပါဆိုရင်တော့အခန်းကြီး1အငယ်55မှာတွေ့ရတဲ့အချက်ပဲဖြစ်ပါတယ်။အငယ်55တခုလုံးမဟုတ်ပါဘူး။တစိ့တစ်ပိုင်းကိုကျွန်တော်ယူထားခြင်းဖြစ်ပါတယ်။အဲ့ဒီကြမ်းချက်ကတော့တခြားမဟုတ်ပါဘူး။ပျက်စီးခြင်းသို့မရောက်နိုင်သောနိုင်ငံတစ်ခုကိုထိုမင်းကြီးများလက်ထက်၌ကောင်းကင်ဘုံရှင်ဘုရားသခင်သည်တည်ထောင်စေတော်မူမည်။ထိုနိုင်ငံသည်အခြားသောလူမျိုးလက်သို့မရောက်ရပေ။အထက်ဆိုခဲ့ပြီးသောနိုင်ငံရှိသမျှတို့ကိုချိုးဖက်ဖြစ်စီ၍အစဉ်အမြဲတီးလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်တို့တင်ပြရသောသမာကျန်းအဖွဲ့ရဲ့မကြာခဏအကူအကားပြုလေရှိသူဒေါက်တာဂျီကင်ဘယ်မော်ဂန်ဆိုတဲ့ပုဂ္ဂိုလ်ကြီးကဒီဒံယေလအနာဂတ်ကျမ်းနဲ့ပတ်သက်လို့မှတ်ချက်ပြုထားတာရှိပါတယ်လော့ကီနိုင်ငံကြီးအတွင်းကအစဉ်တီးနေသောအဖဖျားသခင်နိုင်ငံတော်အကြောင်းကို ဖော်ပြသွားသောကျမ်းကြီးတစ်စုဖြစ်တဲ့အကြောင်းမှတ်ချက်ပါပဲမိတ်ဆွေအပေါင်းတို့ခင်ဗျာတမန်တော်ကြီးရှင်ပေါလုရဲ့သက်သာလောနိဩဝါဒစာထဲမှာတုန်းကစာရန်လူသို့မဟုတ်အန်တီခရစ်သို့မဟုတ်ပျက်စီးခြင်းဤသာပေါ်ထွန်းမယ်ဆိုတာကိုဖော်ပြခဲ့တာကိုမိတ်ဆွေတို့မှတ်မိကြမယ်ထင်ပါတယ်အဲ့ဒီပျက်စီးခြင်းဤသာများရဲ့အကြောင်းများကိုလေဒီတန်ရီလာအနာဂတိဟာပိုမိုရှင်းလင်းပြသစွာဖော်ပြသွားအောင်မယ်လို့ကျွန်တော်ကြိုတင်ဖော်ပြထားခြင်းပါတယ်မိတ်ဆွေအပေါင်းတို့ရရိတ်တော်နဲ့သမိုင်းဖြစ်ရတူကိုလက်ရက်ထိုးပြီးတော့ပေါင်းစည်းဖော်ပြသွားမယ်ကျမ်းကြီးဒံယေလဟာကျွန်တော်တို့ရှေ့မှာစောင့်နေပါပြီအဖဖျားသခင်ကိုစော်ကားမော်ကားပြုတဲ့ခြင်းတွေလူသားတို့ရဲ့စိတ်ကြိုက်လှုပ်ဆောင်မှုတွေနဲ့လောကအာဏာများရဲ့ဆက်ဆက်ထိမခံနိုင်ခြင်းတွေအကုန်လုံးကိုအဖဖျားသခင်ရဲ့အနန္တတကူတော်ဟာဘယ်လိုလွှမ်းမိုးထားတယ်ဆိုတာကိုကောင်းကောင်းကြီးဖော်ပြသွားမယ်ကျမ်းကြီးဖြစ်ကြောင်းကြိုတင်ဖော်ပြခြင်းပါလေနောက်ဆုံးသောကကလအချိန်မှာဣသရေလလူမျိုးတော်နိုင်ငံနဲ့ယေရုရှလင်မြို့ဟာဘယ်လိုဒုက္ခဆင်းရဲခြင်းကြီးတွေနဲ့တွေ့ကြုံရမလဲ။တိုင်းတပါးသားတို့ရဲ့ခြေဖြင့်နင်းခြင်းကိုခံရမလဲဆိုတဲ့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး27ထဲကဖော်ပြကြရဲ့။ရှင်မသက်ရှင်မာကုတို့ထဲမှာခရစ်တော်ကိုယ်တော်တိုင်ဖော်ပြထားခဲ့တဲ့တက္ကာလအကြောင်းတွေကိုလေဒံယေလဟာအပြည့်အစုံဖော်ပြသွားပါလိမ့်မယ်။အခြားအခြားဘယ်ကျမ်းတွေထဲမှာမတူအောင်ဝိညာဉ်ရေးဗျာဒိတ်တော်တွေနဲ့ကမ္ဘာနိုင်ငံရေးများကိုရောရှက်ဖော်ပြသွားမယ်ကျမ်းတစုပါ။ဒါကြောင့်မလို့ဒံယေလအနာဂတ်ကျမ်းဆိုတဲ့ကျမ်းကြီးပါမရှိခဲ့ရင်သို့ရီမဟုတ်ရှီလျက်နှင့်သူ့ကိုစိတ်မဝင်စားပဲဘေးချိတ်ထားကြမယ်ဆိုရင်လူသားအပေါင်းတို့ရဲ့အနာဂတ်ရေးအတွေးအခေါ်များနဲ့တကွာအထူးသဖြင့်ဗျာဒိတ်ကျမ်းဆိုတဲ့သမာကျမ်းရဲ့ဏိဂုံးကျမ်းကြီးဟာဘာအနှစ်သာရမှရှိလာလိမ့်မယ်မဟုတ်ဘူးဆိုရကိုကြိုတင်ဖော်ပြရင်းနဲ့ဒံယေလအနာဂတ်ကျမ်းကိုမိတ်ဆက်ထားနှင်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တတိယတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒံယေလအနာဂတ်ကျမ်းအခန်းကြီး1အခန်းငယ်1ကနေအခန်းငယ်19အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။